မြန်မာနိုင်ငံအတွင်းလက်တလောဖြစ်နေတဲ့စစ်တပ်ရဲ့အကြမ်းဖက်နှိပ်ကုပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကမြန်မာနိုင်ငံဘက်ပြန်မောင်းထုတ်နေတယ်လို့ပြန်ပုတ်ခွာရတဲ့ဒုက္ခသည်တွေအပါအဝင်ထိုင်းအာဏာပိုင်တွေနဲ့တွေ့ဆုံမေးမြန်းပြီး AP သတင်းမှာဖော်ပြထားပါတယ်။မိခင်နိုင်ငံကိုပြန်သွားရင်ဘေးဒုက္ခတွေ့နိုင်တဲ့ဒုက္ခသည်တွေကိုအရမတ်နေရပြန်မပို့ရလို့နိုင်ငံတကာဥပဒေအရတားမြစ်ထားတဲ့ကြားကထိုင်းအစိုးရကအခုလိုပြန်ပုတ်နေတာလို့ဆိုပါတယ်။ကိုရကိုရမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ထွက်ပြေးလာကြတဲ့ဒီဒုက္ခသည်တွေဟာထိုင်းအစိုးရကပြန်မောင်းထုတ်တဲ့အတွက်နေရာရင်းကိုမပြန်ရဲသေးပဲနိုင်ငံအကြာတောင်ရင်းမြစ်ထဲကကျွန်းလေးမှာယာယီတဲတွေထိုးပြီးနေထိုင်နေကြတယ်လို့ AP သတင်းကရေးပါတယ်သူတို့အတွက်ရွေးချယ်စရာနေရာဟာနေရာပြန်လို့အသက်သေဆုံးနိုင်တဲ့အခြေအနေနဲ့သူတို့ကိုလက်ခံလို့စိတ်မရှိတဲ့တစ်ဖက်နိုင်ငံအကြာနေဆက်မြစ်ပဲဖြစ်တယ်လို့အဲ့ဒီနေရာမှာခိုလုံနေတဲ့မိသားစုတစ်ခုရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းကရေးပါတယ်ထိုင်းဆိုရကတော့မြန်မာဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့နေရက်ကိုပြန်နေကြတာလို့ပြောပါတယ်စစ်ပွဲတွေရပ်တန့်နေတဲ့ကြာကာလတွေမှာဒုက္ခသည်တွေထောင်ထဲချပြီးထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာခဲ့ကြတယ်လို့ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်အုပ်ချုပ်ရေးမှူးစုံချိုင်းကချာရဝန်ရုံရော့ချ်ပြောတာကိုကိုကာပြီး AP သတင်းမှာဖော်ပြပါတယ်လက်ရှိမှာတပ်ပြည်နယ်ဟာမြန်မာနိုင်ငံသားအများစုခိုလုံနေထိုင်နေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်အဲ့ဒီလူတွေကိုဥပဒေနဲ့အညီမြန်မာပြည်ကိုပြန်ခိုင်းတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီ၁ရက်နေ့ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်အ ਨੇ ဆုံးအရသား1900ကျော်သေဆုံးခဲ့ပြီး13000ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်ဖမ်းဆီးခံထားရသူတွေကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အများစုဟာစနစ်တကျညှဉ်းပန်းနှိပ်စက်ခံကြရတယ်လို့လည်း AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ